သရရှိများခင်ဗျာအာဆီယံရှေ့တောင်အာဆီယံနိုင်ငံများအဖွဲ့ဟာမြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စတွေနဲ့ပတ်သက်လို့အရင်ကတည်းကပိုပြီးပွပွင့်လင်းလင်းပြောဆိုမှုတွေရှိလာနေပြီဖြစ်ကြောင်းကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲ့ကိစ္စမှာအခုလိုဒေသတွင်းနိုင်ငံတွေနဲ့ပါပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းကုလသမဂ္ဂတွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကပြောကြားပါတယ်။ဒါပေမဲ့လို့လည်းအခုချိန်ထိသူ့ကိုမြန်မာနိုင်ငံကိုပြန်လဲဝင်ရောက်ခွင့်မပေးသေးတဲ့အတွက်စိတ်ပြတ်ရကြောင်းလဲအထူးကိုယ်စားလှယ်ရသလီအစ်စမီလ်ကပြောဆိုထားပါတယ်။ဦးသားလွင်ထွန်းဆက်သွယ်မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
။ဖိလစ်ပိုင်နိုင်ငံစီဘူးမြို့မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားဝင်ကြီးများအလို့သဘောဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့အာဆီယံအလက်ကျဥက္ကဋ္ဌတာဝန်ယူရေးမယူရေးစတဲ့ကိစ္စတွေအတွက်ဘယ်အတိုင်းတာအထိပြောဆိုခဲ့ကြရလဲဆိုတာတိတိကျကျမသိနိုင်ပေမဲ့အာဆီယံအဖွဲ့ကြီးဟာအရင်ကတည်းကစာရင်မြမအရေးကိုပိုပြီးပုံမှန်လင်းလင်းဖိအားပေးပြောဆိုမှုတွေရှိလာပါပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာရာဇလီအစ်စမေလ်က VOA ကိုပြောပြပါတယ
် Before they had not said anything they would never say anything public now they become more public Singapore
ရင်းကဆိုရင်လူသိရှင်ကြားပြောဆိုမှုတွေတိတ်ပြီးလုပ်လို့မရှိပါဘူးအခုဆိုရင်စင်ကာပူမလေးရှားအင်ဒိုနီးရှားစတဲ့နိုင်ငံတွေကမြမနိုင်ငံအရေးကိုပိုပြီးပုံမှန်လင်းလင်းပြောဆိုမှုတွေလုပ်လာပါပြီဒါကြောင့်စီဘူးမျိုးနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးပွဲမှာလည်းမြန်မာနိုင်ငံသားရေးဝန်ကြီးကိုသူတို့အတော်လေးပြောကြဆိုကြမှာပါ။ဒီပြောဆိုချက်တွေကိုရန်ကုန်မှာရှိတဲ့စစ်အစိုးရအနေနဲ့လည်းကြားသိရမယ်ဆိုတာသိကြပါတယ်လို့မစ္စတာရာဇာလီကပြောသွားတာ
ပါ။ The UN has to deal with the regional organization. This regional is slowly
but ကုလသမဂ္ဂအနေနဲ့အာဆီယံလိုဒေသတွင်းအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်သွားရမှာပဲဖြစ်ပါတယ်။အာဆီယံဟာမြန်မာနိုင်ငံအရေးကိုတဖြည်းဖြည်းချင်းနဲ့တည်တည်ငြိမ်ငြိမ်ချီးကပ်ဆောင်ရွက်လာနေပါတယ်။အဖွဲ့ဝင်အားလုံးကမဟုတ်ရင်တော့အဖွဲ့ဝင်တချို့ကပိုပြီးဆောင်ရွက်လာတာလည်းဖြစ်ပါတယ်။အာဆီယံအဖွဲ့ကိုတိတ်ကြီးဝေဖန်နေလို့တော့မရပါဘူး။လွန်ခဲ့တဲ့တစ်နှစ်လောက်ကဆိုရင်အခုလိုမျိုးဆောင်ရွက်လာမှုတွေကိုမြင်ခဲ့ရတာတောင်မဟုတ်ပါဘူးလို့လည်းမစ္စတာရာဇာလီကပြောသွားပါတယ်။အထူးသဖြင့်အာဆီယံအဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူရေးကိစ္စမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေနဲ့ဒီမိုကရေစီရေးတိုးတက်မှုမရှိတဲ့အခြေအနေတွေကြောင့်အနောက်နိုင်ငံတွေရဲ့ကန့်ကွက်ပြောဆိုမှုတွေကိုခံနေရတာဖြစ်ပြီးအာဆီယံအဖွဲ့အနေနဲ့လည်းအဖွဲ့ကြီးတစ်ခုလုံးရဲ့ဂုဏ်သိက္ခာအရေးမှုဒီကိစ္စကိုအရေးထားနေရပါတယ်။စီဘူးမျိုးဆွေးနွေးပွဲအပြီးမှာတော့မြန်မာနိုင်ငံအနေနဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုယူနိုင်ခြင်းရှိမရှိကိုကိုယ်တိုင်ဆုံးဖြတ်ပါလို့ပဲအာဆီယံနိုင်ငံတွေကခွင့်ပြုခဲ့ကြပြီးတစ်ဖက်မှာတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုတိုးတက်အောင်လုပ်ဖို့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့ဒေါ်အောင်ဆန်းစုကြည်ကိုလွှတ်ပေးဖို့စတဲ့ကိစ္စတွေလုပ်မှလည်းဖြစ်မယ်လို့သတိပေးခဲ့ကြပါတယ်။မြန်မာနိုင်ငံအစိုးရအနေနဲ့ဇူလိုင်လမှာလောနိုင်ငံမှာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမှာတိုင်ပြီးဒီကိစ္စကိုအပြီးဆုံးဖြတ်ပေးရမှာဖြစ်ကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးကဒီနေ့ပဲ AP သတင်းဌာနကိုပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကတော့မနေ့ကပဲ VOA နဲ့မေးမြန်းခန်းတစ်ခုမှာတကယ်လို့မြန်မာစစ်အစိုးရအနေနဲ့ပြည်တွင်းမှာဒီမိုကရေစီရေးပြည်ပြောင်းပြောင်းလဲမှုတွေရလဒ်အခိုင်အမာပေါ်ထွက်လာစေရေးဦးစားပေးဆောင်ရွက်ရမှာမို့အာဆီယံလက်ကျဥက္ကဋ္ဌအဖြစ်တာဝန်မယူနိုင်သေးပါဘူးလို့ကိုယ်တိုင်ဆုံးဖြတ်လာပြီးဆိုရင်လည်းအင်ဒိုနီးရှားနိုင်ငံကနားလည်နိုင်ပါတယ်လို့ပြောကြခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံသားဝန်ကြီးအယ်ဘတ်တိုရူမာလိုကဆိုရင်လည်းမြန်မာစစ်အစိုးရအနေနဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုယူဖို့ဆုံးဖြတ်ကြောင်းဇူလိုင်လမှာပြောကြားမယ်ဆိုရင်အဲ့ဒီမတိုင်မီဒီမိုကရေစီရေးပြည်ပြောင်းပြောင်းလဲမှုတွေလုပ်ဖို့လိုလိမ့်မယ်လို့ AP သတင်းဌာနကဒီနေ့ပဲပြောကြားခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ရာဇာလီအစ်စမီလ်ကတော့တစ်ဖက်မှာအာဆီယံနိုင်ငံတွေရဲ့ဒီလိုကြိုးပမ်းဆောင်ရွက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအနေနဲ့လည်းမြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစီရေးနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေအတွက်တွန်းအားပေးဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ
် We are a facilitator we want to get on with the helping Myanmar towards
ကုလသမဂ္ဂဟာညှိနှိုင်းဆောင်ရွက်ပေးသွားရမယ့်တာဝန်ပဲရှိပါတယ်မြန်မာနိုင်ငံမှာအမျိုးသားယဉ်ကျေးစီရေးနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေကိုနိုင်ငံအများအပြားကလည်းထောက်ခံပံ့ပိုးပေးနေပါတယ်ဒါကြောင့်ဒီအလုပ်တွေကိုဆက်ပြီးလှုပ်ဆောင်သွားရမှာပဲဖြစ်ပါတယ်လို့မစ္စတာရာဇာလီကပြောသွားတာပ
ါ We are disappointed that we have not been allowed to get in but we are
ကုလသမဂ္ဂအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံကိုလာရောက်ခွင့်မပေးတဲ့အတွက်တော့ကုလသမဂ္ဂကစိတ်ကြက်လက်ပြက်ဖြစ်ရကြောင်းဒါပေမဲ့လည်းဒီလိုဝင်ခွင့်ပေးဖို့ကိုဆက်လက်တိုက်တွန်းသွားမှာဖြစ်ပြီးလှုပ်ရှားရှိတာတွေကိုဆက်ပြီးလှုပ်သွားဖို့ပဲဖြစ်ပါကြောင်းလည်းမစ္စတာရာဇာလီကပြောကြားသွားခဲ့ပါတယ်